တော်ရရှိမြတ်မြာဟောရှိတော်ကသာဝရရှင်မြတ်စွာဘုရားသခင်ကိုယုံကြည်ကိုးကွယ်သူတွေဟာဘုရားရှင်ထံတော်မြတ်မှာရစ်ပူဇော်မှုပြုကြရပါတယ်။ဒါပေမဲ့ဘုရားရှင်ကရစ်ပူဇော်ခြင်းအကျင့်ထက်တနာခြင်းကရုဏာအကျင့်ကို၎င်းမိရှုရာရစ်ပူဇော်ခြင်းထက်ဘုရားသခင်နှင့်ကြွမ်းဝင်ခြင်းကို၎င်းငါနှစ်သက်ဤလိုအတည်အလင်းအထင်ရှားမိတ်ဆွေတော်မူထားတဲ့ခရိယန်သမားကျမ်းရဲ့ဓမ္မဟောင်းကျမ်းပိုင်းထဲကဟောရှိအနာဂတ်ကျမ်းအခန်းကြီး6အခန်းငယ်၄ကနေအခန်းငယ်၁၁အထိကိုဒီကနေ့တင်ပြတော်တမန်ကျမ်းစီစဉ်မှာလေ့လာမှာဖြစ်ပါတယ်။ဘုရားရှင်ရဲ့နှုတ်ကပတ်တော်မြတ်တမန်ကျမ်းကိုအစွန်းရောက်တဲ့လွတ်လွတ်လပ်လပ်တွေးခေါ်ဆင်ခြင်သုံးသပ်ခြင်းဝါဒနဲ့လူအတွေးခေါ်လူအကြံစီလူတဒ္ဒနာတွေကိုခရိယန်သာသနာခရိယန်ဓမ္မပညာတွေကိုအတင်းအဓမ္မဆွဲသွင်းခဲ့ကြလို့အရှုပ်ထွေးတွေဖြစ်အငင်းပွားစရာတွေဖြစ်ကြရတာဟာဟောရှိမစွာကလူသားတွေနဲ့မခြားတဲ့အကြောင်းဟောရှိနဂတိကျန်အခန်းကြီး6အခန်းငယ်၄ကနေအခန်းငယ်၁၁အထိကိုဒေါက်တာထွန်းမြတ်ကြီးကအခုလိုသုံးသပ်တင်ပြထားပါဗျ
။သင်္သီရသောသမာကျန်ရဲ့မိတ်ဆွေသောတတ်ရှင်အပေါင်းတို့ခမညာထိုအချိန်ထိုကာလအတွက်ဣတရီလာတို့အတွက်စီရင်ကျဲဆိုတဲ့ဖြစ်စဉ်တွေကိုကျွန်တော်တို့အနေနဲ့ဒီကနေ့ဆက်လက်တင်ဆက်ပေးကြရမှာဖြစ်ပါတယ်။ဒီအပိုင်းကလေးမှာကျွန်တော်အနေနဲ့အထူးတောင်းပန်ရမယ့်တစ်ချက်ရှိနေပါတယ်။အဲ့ဒါကတော့အခန်းကြီး9ကိုပြီးခဲ့တဲ့အချိန်တုန်းကအခန်းကြီး6ကိုနောက်တနည်းတင်ဆက်ပေးပါမယ်ဆိုပြီးတော့ကြိုတင်ကြညာခဲ့ပါတယ်။မူလရည်ရွယ်ချက်အဖြစ်ကလည်းပဲအမှန်တကယ်ပဲဟောရှိအနာဂတ်ကျမ်းအခန်းကြီး6ဟာအစီအစဉ်တစ်ခုတည်းနဲ့လုံးဝပြီးမြောက်မယ်လို့ကျွန်တော်တို့ကြိုတင်ပြီးတော့စီစဉ်ခဲ့ခြင်းပဲဖြစ်ပါတယ်။ဒါပေမဲ့လက်တွေ့အသံသွင်းတဲ့အခါမှာတော့အခန်းကြီး6ဟာယသပိုင်းအရာမတူညီတဲ့ယသနှစ်ခုပေါင်းစပ်နေတာကိုတွေ့ရတယ်။ပထမပိုင်းယသကတော့ကျေးဇူးနဲ့ဂယုနာတော်ကိုလူမျိုးတော်အနေနဲ့ပြန်လည်ခန်းစားကြရပြီဆိုတဲ့ပိမ်မွေးနူးညံ့သောယသခန်းစားချက်တို့နဲ့ပြီးပြည့်စုံသောအပိုင်းဖြစ်နေတယ်ဆိုတာကိုတွေ့ရပါတယ်။တခါဒုတိယပိုင်းယသပိုင်းအနေနဲ့ကတော့လူမျိုးတော်အတွက်အဖဖခင်သခင်ရဲ့စီရင်တော်မူချက်အကြောင်းဖော်ပြချက်တွေနဲ့ပြည့်နေနေတယ်ဆိုတာကိုတွေ့ရခြင်းပဲဖြစ်ပါတယ်။တနည်းအားဖြင့်မတူညီသောခန်းစားချက်ယသနှစ်မျိုးပေါ့။ဒါကြောင့်မလို့ကျွန်တော်တို့အနေနဲ့အစီအစဉ်ကိုနှစ်ပိုင်းခွဲပြီးတော့ဒီကနေ့အဖို့ဟောရှိအနာဂတ်ကျမ်းအခန်းကြီး6ရဲ့ဒုတိယပိုင်းအဖြစ်ပိုင်းခြားစီစဉ်ပေးလိုက်ရတယ်ဆိုတဲ့အချက်နဲ့ပတ်သက်ပြီးတော့ကျွန်တော်အနေနဲ့သောတတ်ရှင်မိတ်ဆွေများကိုတောင်းပန်မေတ္တာရက်ခံလိုခြင်းပဲဖြစ်ပါတယ်။အဲ့ဒီလိုမတူညီတဲ့ယသခံစားချက်များကိုတော့ဘာတွေလဲဆိုတာကျွန်တော်အနေနဲ့အသေးစိတ်ရှင်းမပြလို့တော့ပါဘူး။မိတ်ဆွေတို့အနေနဲ့နားဆင်ရင်းနဲ့သားချင်းရှင်းလင်းပြသစွာခံစားထိတွေ့သွားကြအောင်ပါပါ။ဟောရှိအနာဂတ်ကျမ်းအခန်းကြီး6အငယ်4โอเอพรีသင်၌အဘယ်သို့ငါပြုရမည်နည်းအိုယူဒာသင်၌အဘယ်သို့ငါပြုရမည်နည်းသင်တို့ကြည်ညိုသောစိတ်သည်နတ်နှင့်မိုးတိမ်ကဲ့သို့၎င်းစောစောပျောက်တတ်သောနှင်းကဲ့သို့၎င်းဖြစ်၏ရှင်းနေတာပဲမဟုတ်ဘူးလားမိတ်ဆွေပြီးခဲ့တဲ့သင်ငန်းစာမှာတုန်းကလေပဲအခုလိုပဲမယိုးမဆွေလင်္ကာယသဆန်ဆန်ကလေးနဲ့ကျွန်တော်ကိုဟောရှိအနာဂတ်ဟာဆိုးဖွဲ့တင်ပြသွားခဲ့ပြီးအဲ့ဒါကတော့ထာဝရဘုရားကြီးယေရှုတော်ကိုဖော်ကျူးတဲ့လင်္ကာယသလို့ကျွန်တော်ဆိုချင်ပါတယ်။ကျွန်တော်စောစောကပြောခဲ့တဲ့အတိုင်းပဲ။ဩပထမပိုင်းယသလीယေရှုနဲ့ဂယုနာတော်တို့ကိုလူမျိုးတော်အနေနဲ့ပြန်လည်ခံစားရပြီဆိုတဲ့ပိမ်မွေးနူးညံ့သောယသခံစားချက်။လာကြထာဝရဘုရားထံတော်သို့ပြန်ကြဂုံအံ့ကိုတော်သည်ကြိုက်ဖြတ်တော်လဲပဂရိဖြစ်စေတော်မူမည်။ဒဏ်ခတ်တော်လဲအနာကိုစီးတော်မူမည်။နှစ်ရက်လွန်ပြီးမှငါတို့ကိုအသက်ရှင်စေ၍သုံးရက်မြောက်သောနေ့၌ထမြောက်စေတော်မူသည်ဖြင့်အထံတော်၌ငါတို့သည်အသက်ရှင်ကြလိမ့်မည်။ပညာကိုလည်းရကြလိမ့်မည်။ထာဝရဘုရားကိုသိခြင်းဟာလိုက်ရှာကြလိမ့်မည်။ထွက်တော်မူခြင်းသည်နတ်နဲ့ကဲ့သို့ဖြစ်လိမ့်မည်။ရွာသောမိုးနှင့်မြေအပေါ်သို့ရွာသောနောက်မိုးကဲ့သို့သက်ရောက်တော်မူလိမ့်မည်တဲ့။ရှင်းပါတယ်နော်။အဲ့ဒါဟာပထမပိုင်းခံစားချက်အရသာ။ထာဝရဘုရားကိုအပြစ်သားဣသရေလတို့ဟာသုံးရက်မြောက်သောနေ့ရက်မှာခရစ်တော်အဖင်အသက်ရှင်စေနိုင်သောကယ်တင်ရှင်အဖြစ်နဲ့နားလေခံစားလာကြရလိမ့်မယ်။ဒီချိန်မှာသူတို့ဟာဘုရားသခင်ကိုဆက်လက်ပြီးတော့ရှာဖွေတွေ့ရှိကြလိမ့်မယ်။ဒီနေ့အဖင်အဖဘုရားသခင်ဟာနတ်နဲ့အလင်းရောင်ချီလို့ထိတွေ့ရမယ်။ကျေးဇူးတော်ဟာမြေသင်းနံကိုဆောင်ယူလာသောပထမမိုးကဲ့သို့ဆင်းသက်မယ်။ပြီးနောက်မှာမှသီးနံတို့ကိုဖြာဝေအောင်မြင်စေသောမိုးအဖြစ်နဲ့ထပ်မံသွန်းလောင်းလာလိမ့်ဦးမယ်ဆိုတဲ့ကျေးဇူးနဲ့ဂယုနာတော်ယသအတိတ်ဘေတွေကိုအပြည့်အဝဖော်ပြခဲ့ပါတယ်။အခုအချိန်မှကျတော့နူးညံ့သိမ်မွေ့သောလင်္ကာယသအထုံးအဖွဲ့ဟာအဲ့ဒီကျေးဇူးနဲ့ဂယုနာတော်စံချိန်စံညွှန်းမဟုတ်တော့ဘူး။စိတ်ပြက်စရာ၊ခြောက်ခြားစရာ အားမလို့အားမရဖြစ်เสียကောင်းလှတယ်လို့ကျွန်တော်မြင်ရပြီ။အိုးအေဖရင်သူရီမဟုတ်မြောက်ဖက်ဣတရီလာပေါ့ပြီးတော့အိုးယူဒသူမဟုတ်တောင်ဘက်ဣတရီလာပေါ့သင်တို့ဤဖျားသခင်ကိုကြည်ညိုခြင်းဆိုသည်မှာနတ်နှင့်ခင်းဤမိုးတိမ်ပမာတခဏသာတီး၍စောစောကြာရောက်သောမြူနှင်းများကဲ့သို့လွင့်ပါခဲ့ကြလေပြီတကားတဲ့စိတ်မကောင်းเสียပါပဲနော်ကောက်ရိုးမိခဲ့သို့သောယုံကြည်ခြင်းမျက်လှဲ့ဆန်သောယုံကြည်ခြင်းပေါ့ပါရာစည်းစိတ်ဓာတ်မျိုးလို့လည်းပြောနိုင်တယ်ဝီလီလေးယုံကြည်ခြင်းဆိုရင်လည်းမမှားဘူးလို့ဆိုလို့ရနိုင်ပါတယ်ပို့ပြီးတော့စိတ်ပြည့်စရာကောင်းနေတာကတော့အဖဖျားသခင်နဲ့လူမျိုးတော်ဣတရီလခရစ်တော်နဲ့ရွေးကောက်တော်မူသောချစ်သောအသင်းတော်အကယ်၍အကျယ်ပြန့်ဆုံးစဉ်းစားလိုက်မယ်ဆိုရင်တော့ဖန်ဆင်းရှင်အဖဖျားသခင်နဲ့သူဖန်ဆင်းထားတဲ့လူသားတို့ရဲ့အဖွဲ့အစည်းကြားမှာသမိုင်းဥကရေကတည်ရှိခဲ့တဲ့ယင်းနှင့်ပွဲအဖြစ်ဆိုးကြီးကိုပြန်ပြီးတော့ဖော်ပြလိုက်ခြင်းပဲ။အိုးအေဖရိန်နဲ့ယူဒငါဘာလို့ရမလဲဆိုတဲ့မိကွန်းဒီမိကွန်းရဲ့အနောက်မှာအသေးအချာမိတ်ဆွေတို့စဉ်းစားကြည့်ပါချစ်ချင်းမေတ္တာဆိုတာပါဝင်နေတာကိုအလွန်သိသာစွာဖော်ပြနေပါတယ်ဒါပေမဲ့အလွန်အလွန်စိတ်ထိခိုက်နေရတဲ့ချစ်သူရဲ့ညီးတွားသံလိုပဲလို့လေကျွန်တော်ကတော့ခံစားနားလည်မိပါတယ်အိုးအေဖရိန်နဲ့ယူဒငါဘာလို့ရမလဲမင်းတို့လုပ်ပုံနေမဟုတ်သေးပါဘူးကွယ်လို့ပြောလိုက်တယ်နဲ့ဘာမှမထူပါဘူးဟောရှိအနာဂတ်ကြံအခန်းကြီး6အငယ်ငါထို့ကြောင့်သူတို့ကိုပရောဖက်များအဖြစ်ငါသည်အပိုင်းပိုင်းခုတ်ဖြတ်ရပြီငါနှုတ်ထွက်စကားအဖြစ်သတ်ရပြီငါစီရင်ချက်တို့သည်လည်းထွန်းလင်းသောအလင်းကဲ့သို့ဖြစ်ကြပြီပရောဖက်အပေါင်းတို့နှင့်အပိုင်းပိုင်းခုတ်ဖြတ်ရပြီတဲ့ဒါဟာမြမစာပေအရဆိုရင်တော့ဝင်ကဝုတ်တီအလင်္ကာလည်းမြောက်တယ်အတိတ်တရအလင်္ကာဆိုတဲ့အပိုဆောင်းပြီးတော့အကျဲချဲ့ခြင်းလို့လည်းဆိုခြင်းရဆိုနိုင်ပါလိမ့်မယ်ကျွန်တော်တို့ဟာအေလိမှစတဲ့အေလိမှစတဲ့ပရောဖက်ကြီးတွေရဲ့အကြောင်းတွေကိုဓမ္မရာဇဝင်တွေအနာဂတ်တွေမှာမရေမတွက်နိုင်လောက်အောင်မှတ်တမ်းမှတ်ရာတွေအဖြစ်နဲ့တွေ့ခဲ့ကြပြီးပါပြီ။မိတ်ဆွေတို့အနေနဲ့ဘယ်ပရောဖက်ကြီးတွေများလူမျိုးတော်ကိုဓာတ်နဲ့လိုက်ခုတ်တယ်ဆိုပြီးတော့ကြားခဲ့ဘူးပါသလဲ။ဘယ်နည်းအားမှမကြားခဲ့ရဘူးပါဘူး။ရဲရဲတောက်ပရောဖက်ကြီးအေလိယတုန်းကဘာလနတ်ပရောဖက်တွေကိုသတ်တာကလွဲလို့ပရောဖက်ဆိုတဲ့ပုဂ္ဂိုလ်ကြီးတွေဟာလူမျိုးတော်လူမိုက်တွေဘယင်လူဆိုးတွေကလိုက်သတ်လို့သူတို့ကိုယ်တိုင်ကသာ ground မြောင်အောင်ကြိုက်ပြီးတော့ပြေးခဲ့ရတာများတယ်လို့ရေဘူးရအားဖြင့်ကျွန်တော်တို့တွေ့မြင်ခဲ့ရပြီးသားပါဟုတ်ပါတယ်ဖျားသခင်လူတွေဟာအသက်ကိုဖက်နဲ့ထုတ်ပြီးတော့ prophet အမှုကိုပြုခဲ့ကြရင်းနဲ့ဖျားသခင်ဆန့်ကျင်ဘက်လူသားတွေရဲ့ဒဏ်ရာဒဏ်ချက်တွေကိုရံပြုတ်ခြင်းတွေကိုအကြီးအကျယ်ခံခဲ့ကြရတယ်ဆိုတာသမိုင်းထင်ရှားခဲ့တယ်မဟုတ်ဘူးလားအဲ့ဒီအချက်က prophet Elia ဆိုပြီးတော့ကျွန်တော်ဆောင်းကဖော်ပြခဲ့တဲ့ Elia ရဲ့ဖြစ်ပုံကလေးကိုမိတ်ဆွေတို့မှတ်မိကြအောင်မလားတော့မသိဘူးအဲ့ဒီပရောဖက်ကြီးအေလိယားဟာလေအဖဖျားသခင်ကိုမမိတ်မသုံအားကိုယုံကြည်နေတဲ့အချိန်ဝိညာဉ်ခွန်အားတွေအင်မတန်ပြည့်ဝတယ်ဘလောက်တောင်မှဝိညာဉ်ခွန်အားပြည့်ဝတယ်လဲဆိုရင်အဲ့ဒီခေတ်ကာလမှာသူ့လောက်ကြမ်းတဲ့ရန်တဲ့ဘယင်မရှိဘူးလို့ပြောနိုင်လောက်တဲ့ဘယင်အာဟာပြီးတော့အင်မတန်ရက်ဆက်ကြမ်းကြုတ်ပါတယ်ဆိုရက်မိဖုရားကြီးယေဇဗေလတို့လိုအဲ့ဒီအာနာရှင်ကြီးတွေရှိနေတဲ့နန်းတော်တဲကိုလေအပြင်းရနေပြီးတော့ဘုံတိုင်းဘုံတိုင်းနဲ့ဝင်သွားပြီးတော့ဟေးဒီမှာနားထောင်ကြနားထောင်ကြငါအမိတ်မရပဲမင်းတို့နိုင်ငံမှာမိုးမရွာရဘူးနှင်းမကြရဘူးမင်းတို့မြင်းမြင်းမှတ်ထားတဲ့အဲ့ဒီလောက်အထိသူဟာပြောဝန်ခဲ့တယ်အဖဖျားသခင်ရဲ့ဗျာဒိတ်တော်ကိုကိုစားပြုတ်ပြီးတော့အမိတ်ချနိုင်တဲ့တတိရှိခဲ့တယ်ဒါရင်မကသေးဘူးလေအဲ့ဒီဘယင်မီဗျာဒို့ရဲ့ဘာလပရောဖက်တွေကိုလည်းအပြတ်ဖြတ်ပြီးတော့အနိုင်ယူပြီးတော့သတ်ပြစ်ဝန်ခဲ့သေးတယ်ဒါပေမဲ့နည်းနည်းကလေးဖျားသခင်ကိုမေ့လိုက်တယ်နဲ့တပြိုင်တည်းငါဘက်မှာဘယ်သူမှမရှိတော့ပါဘူးကွာဆိုပြီးတော့ပွေးကြောင်ပြီးတော့တန်းနေအောင်ထွက်ပြေးခဲ့ရတယ်ဆရာတွေကိုဓမ္မရာဇဝင်တတိယစာဆောင်အခန်းကြီး19အရာကျွန်တော်တို့တွေ့ခဲ့ကြရပါတယ်အေလိယပြုသောအမှုနှင့်ပရောဖက်အပေါင်းတို့ကိုဓာတ်နှင့်ကွက်မြက်သောအမှုကိုအာဟပ်သည်ယေဇဗေလအားအကုန်အစင်ကြားပြော၏ယေဇဗေလကနက်ဖြန်နေ့ယခုအချိန်ရောက်မှသင့်အသက်သည်ထိုပရောဖက်တို့၏အသက်ကဲ့သို့ငါမဖြစ်စေလျင်ဖျားတို့သည်ငါ၌ထိုမျှမကပြုပါစေသောဟုတမန်ကိုအေလိယထံသို့ဆေးလွှတ်၍ကြားလိုက်၏ကြားတဲ့အတိုင်းပဲတော့မိတ်ဆွေယေဇဗေလဆိုတဲ့မိဖုရားကြံ့ကြီးနော်ပရောဖက်ကြီးအေလိယကိုလှမ်းပြီးတော့ဒါချင်းကျိန်တာနက်ဖန်ဒီအချိန်နင်သေးစေရမယ်ဆိုတဲ့အသေးပဲအဲ့ဒါနဲ့ပဲအဲ့ဒီကြံကဘယ်လိုဆက်ပြီးဖော်ပြထားလဲဆိုတာကိုနားထောင်ကြည့်ကြပါဦးထိုအခါအေလိယသည်ကြောက်သဖြင့်ထ၍အသက်လွတ်အောင်ယူဒခရိုင်ဘီရရှိဘမြို့သို့သွား၏ထိုမြို့၌ကျွန်ကိုထားခဲ့၍သူကိုယ်တိုင်သည်တောသို့တနည်းခရီးသွားပြီးလျှင်ယသံပင်အောက်သို့ရောက်၍ထိုင်နေလေ၏ထိုအခါကိုအသက်သေးရမည်အကြောင်းဆုတောင်းနှင့်အိုးထာဝရဖျားယခုတန်ပါ၏ အကျွန်ုပ်အသက်ကိုသိမ်းယူတော်မူပါအကျွန်ုပ်သည်ဘိုးဘေးတို့တက်သာ၍မကောင်းပါဟုမြည်တမ်းပြီလင်ယသံပင်အောက်မှအိပ်ပျော်၏ကြားပါတယ်နော်မိတ်ဆွေကျွန်တော်သေပြရစီတော့ဖျားသခင်မြန်မြန်ရုပ်သိမ်းပါတော့တဲ့အရန်နင်းကံပြီးတော့သေမတက်ကြောက်ခဲ့ရတယ်ဆိုတဲ့သဘောပဲဟုတ်ပါတယ်မိတ်ဆွေအပေါင်းတို့အဖဖျားသခင်ကိုယုံကြည်ခိုးလှုံကိုးစားသည်၍လူဟာဝိညာဉ်ခွန်အားအစဉ်စိုက်ပြေးပါလေပတ္တိရှိတယ်တကောရှိတယ်အဖဖျားသခင်နဲ့အနည်းငယ်ဝေးကွာလိုက်တာနဲ့တပြိုင်တည်းကြောက်စိတ်တီးဟာအလိုလိုဟိုးအပ်ဒီကပေါ်ပေါက်လာတတ်တယ်ဆိုတာကိုကျွန်တော်တို့သင်ခန်းစာယူထားဖို့အထူးပဲအရေးကြီးလာပါလေအေလိယအတိုင်းပါပဲနော်ပရောဖက်ကြီးယေရမိတယောက်ဟာလေကြောက်လွန်အားကြီးပြီးတော့ငဲသံပါအောင်អော်ခဲ့ရဘူးသေးတယ်ဆိုတာကိုသူ့ရဲ့ယေရမိအနာဂတ်ကျမ်းဒီမှာကျွန်တော်တို့ပြန်ပြီးတော့တွေ့နိုင်ပါလေယေရမိအနာဂတ်ကျမ်းအခန်းကြီး20အရကျွန်တော်တို့ပြန်ပြီးတွေ့နိုင်တဲ့အချက်ကတော့သူ့ကိုယူရလူမျိုးတွေကဝိုင်းပြီးတော့သတ်မယ်လို့တဲ့အချိန်ယေရမိတယောက်ဘလောက်အထိသွေးပြက်သွားခဲ့ရတယ်အမိန့်တော်အတိုင်းအမှုတော်မဆောင်ဘဲကလည်းမနေနိုင်အဲ့ဒါနဲ့ပဲငါနဲ့လူဖြစ်မလာတာကမှကောင်းအောင်မယ်ဆိုပြီးတော့ကိုကိုကူပြန်ပြီးတော့လူဖြစ်စေတဲ့ကို့အမိဘိုက်ကိုတောင်မှကို့ပြန်ကလော်တုတ်မိတဲ့အထိကျိန်ဆဲမိတဲ့အထိအပြစ်သင့်ခဲ့ရဘူးတယ်ဆိုတာကိုကျွန်တော်တို့အံ့ဩဖွယ်တွေ့နိုင်ပါတယ်ဟုတ်ပါတယ်ယေရမိအနာဂတ်ကျမ်းအခန်းကြီး20ရဲ့အငယ်9ရဲ့အငယ်14မှ18အတွင်းတို့ရေကိုဖတ်ကြည့်ပါကျွန်တော်ပြောတာဟာဘယ်နည်းနဲ့မှမလွန်ဘူးဆိုတာကိုတွေ့လာပါလိမ့်မယ်ထို့ကြောင့်ငါသည်နှုတ်ကပတ်တော်ကိုမကြားမပြောနာမတော်ကိုအမိပြု၍မဟောဘဲနေမည်ဟုသဘောထားတော်လေငါအယိုးတို့၌ချုပ်ထား၍လောင်တော်မိခဲ့သူနှုတ်ကပတ်တော်သည်ငါနှလုံး၌ဖြစ်သောကြောင့်အလွန်ကြီးငွေသဖြင့်အောင့်၍မနေနိုင်ငါဖွာသောနေ့ရက်သည်အမင်္ဂလာရှိပါစေသောငါကိုငါအမိဖွာသောနေ့ရက်သည်ကောင်းကြီးမင်္ဂလာကိုမခံပါစေနှင့်ငါအဖထံသို့သွား၍ကိုတော်သည်သားယောက်ျားကိုရပါပြီဟုသတင်းပြောလျက်ငါအဖကိုအလွန်ဝမ်းမြောက်စေသောသူသည်အမင်္ဂလာရှိပါစေသောထာဝရဘုရားသည်နောင်တမယဖြစ်စည်းတော်မူသောမြို့တို့ကဲ့သို့ထိုသူသည်ဖြစ်ပါစေသောနနဲ့အချိန်၌ကြွေးကြော်သံကို၎င်းမွန်းတဲ့အချိန်၌အော်ဟစ်သံကို၎င်းကြားပါစေသောအကြောင်းမူကားသူသည်ငါကိုဖွားဆကပင်မသက်ဖဲငါအမိဤဝန်းသည်ငါဤသင်ချိုင်ဖြစ်၍ငါကိုအစဉ်ကိုဝန်ဆောင်မိအကြောင်းမပြုဘဲနေပါသည်တကားငါသည်ပူပန်ခြင်းဝန်းနေခြင်းကိုခံရမိအကြောင်းနှင့်ရှက်ကြောက်ခြင်းအဖြစ်ကိုအသက်ကိုလွန်စေရမိအကြောင်းအဘယ်ကြောင့်ငါကိုဖွားမြင်ရပါသနည်းတဲ့ကဲကျွန်တော်လွန်ပါလားမိတ်ဆွေယေရမိကို့အမိဘိုက်ကိုကိုပြန်ပြီးတော့ချိန်ဆနေပြီဒီချက်တွေကိုပြန်ပြီးစဉ်းစားလိုက်မယ်ဆိုရင်ပရောဖက်တွေနဲ့လူမျိုးတော်ကိုအပိုင်းပိုင်းခုတ်ဖြတ်တယ်ဆိုတာဟာအဖဖျားသခင်အနေနဲ့ဒီပရောဖက်တွေကလူတွေကိုလိုက်ပြီးဖတ်တာကိုဆိုလိုခြင်းမဟုတ်ပရောဖက်တို့အပြင်ဣသရေလလူအဖွဲ့အစည်းပေါ်မှာအဖဖျားသခင်ဟာတာဝန်ကြီးကြီးနဲ့ပြင်းပြင်းထန်ထန်သတိပေးခဲ့ပြီးပြီဆိုတာကိုဆိုလိုခြင်းသာဖြစ်ပါတယ်ငါနှုတ်ထွက်စကားအပြင်ဖတ်ရပြီဆိုတာဟာလည်းဒီအတိုင်းပါပဲပြရိတ်တော်ဒီနဲ့၆လှန့်ခဲ့ပြီးပြီဆိုတဲ့သဘောဖြစ်တယ်ဆိုတာကိုနားလည်လာစီပါ रे နောက်ထပ်ဆက်ပြီးတော့ဖော်ပြပြလိုက်တဲ့ဟောရှိအနာဂတ်တည်းရဲ့အချက်ကတော့ငါစီရင်ချက်တို့သည်ထွန်းလင်းသောအလင်းကဲ့သို့ဖြစ်ရပြီတဲ့မိတ်ဆွေအပေါင်းတို့လူမျိုးတော်ရဲ့ဘဝသမိုင်းလောက်ကောင်းမွန်သောလက်တွေ့သင်ခန်းစာတွေဟာဘယ်တခြားလူမျိုးမှမမရှိတော့ဘူးလို့ကျွန်တော်ဆိုချင်ပါ रे အဖဖျားသခင်ရဲ့ရွေးနှုတ်ကဲတင်ခြင်းပို့ဆောင်လမ်းပြတော်မူခြင်းကြွေးမွေးပြုစုတော်မူခြင်းတွေကိုသူတို့ဟာအလင်းကဲ့သို့မြင်ထားရတယ်လက်တွေ့လည်းခန်းစားဆန်းစားထားရတယ်အပြည့်အလျောက်စီရင်ခြင်းတွေဆိုတာကိုလေနောက်ပြန်ပြီးတော့အနည်းငယ်လှည့်ကြည့်လိုက်တဲ့တပြိုင်နဲ့ထင်းကနေလင်းကနေသူတို့တွေ့ကိုတွေ့ကြရမှာအကန့်အမှန်ဖြစ်ပါတယ်ဒါကြောင့်လဲမဝေးသေးတဲ့အတိတ်ကာလကဟေပြဲဩဝါဒစာမှာကျွန်တော်တို့တွေ့ခဲ့ရပြီးသားပါဟေပြဲဩဝါဒစာရဲ့အခန်းကြီး7အစပိုင်းမှာအခုလို့ဆိုထားပါတယ်ထို့ကြောင့်ဤမြလောက်များစွာသောတက်သည့်အပေါင်းတို့သည်ငါတို့ကိုဝိုင်းရံလျက်ရှိကြသည်ဖြစ်၍ငါတို့သည်ခသိန်းသောဝန်တို့ကို၎င်းနှောက်ရက်တသောဒုစရိုက်ကို၎င်းပယ်ရှား၍ငါတို့မျက်မှောက်၌ထားသောပန်းတုံးတိုင်သို့ရောက်ချင်းဟာအာမလျော့ဘဲပြေးကြဂုံအံဖြစ်တခါအဲ့ဒီလိုအလင်းတရားကြီးရှိနေပါလျက်နဲ့ပော့ပော့နေပော့ပော့စားရီဖြစ်ကုန်ကြအောင်မယ်ဆိုရင်အကျွေးမဲ့အာနာရှင်ဖြစ်တော်မူသောသခင်ဟာဘယ်လိုဘယ်လိုစီရင်သမှုပြုနိုင်တယ်ဆိုတာကိုလေအဲ့ဒီကြမ်းရဲ့ဏိကုံးပိုင်းမှာပဲအခုလိုဆက်ပြီးသတိပေးခဲ့တာရှိပါသေးတယ်ဟေပြဲဩဝါဒစာအခန်းကြီး7ရဲ့ဏိဂုံးပိုင်းဒီဖြစ်ပါတယ်အထက်ကဗျာဒိတ်တော်အသံသည်မြေကြီးကိုလှုပ်သည်ဖြစ်၍ယခုတဖန်ငါသည်မြေကြီးနှင့်ကောင်းကင်ကိုလှုပ်အုံးမည်ဟုဂရိတော်ရှိ၏တဖန်ဟူသောစကား၏အတိတ်ဘယ်ကမလှုပ်သောအရာတို့ကိုတီးစေခြင်းဟာလှုပ်သောအရာတို့ကိုလောကီအရာကဲ့သို့ ပယ်ဖြတ်လိမ့်မည်ဟုဆိုလိုသည်။ထို့ကြောင့်ငါတို့သည်မလှုပ်နှိုင်သောနိုင်ငံကိုရသည်ဖြစ်၍ခံညာကြောက်ရွံ့သောသဘောနှင့်ဖျားသခင်ကိုလျှောက်ပတ်စွာဝတ်ပြုနိုင်မည်အကြောင်းကျေးဇူးတော်ကိုစွဲလန်းကြကုန်အံ့ငါတို့ဖျားသခင်သည်လောင်တော်မူဖြစ်တော်မူ၏တဲ့။ကဲအခုဟောရှေရဲ့အနာဂတ်အပေါင်းတို့ဟာအဲ့ဒီလိုပေါ့ပြက်ပြက်လူမျိုးတော်ကျေးဇူးမသိတတ်တဲ့ယုံကြည်ခြင်းသစ္စာပေါက်တို့အတွက်ကွက်တိကြနေပြီမဟုတ်ဘူးလားရှင်းစရာကိုကိုမလိုလောက်သောအဖဖျားသခင်ရဲ့ကျေးဇူးတော်တွေကိုရှင်းစရာအရှင်းမလိုလောက်အောင်ဖောက်ပြန်တော်လှန်တတ်သောလူမျိုးတော်ဟာရှင်းစရာမလိုလောက်တဲ့အပြစ်ဒဏ်ကိုခံကိုခံခဲ့ကြရပြီလို့ပဲဆိုပြရစီဟောရှိအနာဂတ်ကျမ်းအခန်းကြီး6အငယ်6ရစ်ပူဇော်ခြင်းအကျင့်တဲ့သနာခြင်းဂယုဏအကျင့်ကို၎င်းမိရှုရာရစ်ပူဇော်ခြင်းတဲ့ဖျားသခင်နှင့်ကျွန်းဝင်ခြင်းကို၎င်းငါနှစ်သက်၏မိษွေတော်တတ်ရှင်အပေါင်းတို့ခမညာပြည့်ညတ်တော်ကာလဆိုတဲ့အလွန်ဝေးကွာလှမ်းလာတဲ့အတိတ်ကာလအချိန်ကယ်တင်ရှင်သခင်ခရစ်တော်ရဲ့ယေရှုနဲ့ဂရုနာတော်ရဲ့လို့အတီတကျတရားဝင်မဖော်ထုတ်ခင်အချိန်မှာကလေးကဒီပြည့်ညတ်တော်ဆိုတဲ့ဥပရိသတွေစီကံကလနာတွေအကုန်လုံးတို့ဟာဒီဥပရိသတွေနဲ့ဆောင်ရွက်ရတဲ့ထုံတန်းစင်လာတွေဆိုတဲ့အရာတွေအကုန်လုံးတို့ဟာတကယ်တကယ်ဆန်းစစ်ကြည့်လိုက်တော့အဲ့ဒီခေတ်လူအဖွဲ့အစည်းအနေနဲ့ကိုယ့်အပြစ်ကိုကိုယ်သိနိုင်ဖို့ရန်ကြေးမုံမှန်ချက်တွေနဲ့တူတယ်အဖဖျားသခင်ကိုအမှန်တကယ်အနှစ်သာရရှိကိုးကွယ်ခြင်းဆိုတာဟာနှလုံးသားစိတ်ဝိညာဉ်နဲ့ကိုးကွယ်ခြင်းသာဖြစ်တယ်တနည်းပြောရရင်ကယ်တင်ရှင်ယေရှုတော်ကိုယုံကြည်ခြင်းအားဖြင့်ခံယူဖို့သာလျှင်အဓိကကယ်တင်ရှင်ယေရှုတော်ကိုနှလုံးသားစိတ်အစဉ်နဲ့လက်ခံဖို့သာလျှင်အဓိကနောင်တနဲ့ကြိုးပဲ့ကြေးမွားသောစိတ်အစဉ်နဲ့သာလျှင်အဖဖျားသခင်စီကိုရှင်းကပ်တိုးဝင်ဖို့သာလျှင်အရေးအကြီးဆုံးဆိုတဲ့အချက်တွေးကိုကျွန်တော်တိဖို့ရန်ဖော်ပြနေခြင်းဖြစ်တယ်ဆိုတာကိုတမန်ကျမ်းစာအားဖြင့်အချိန်ချင်းကျွန်တော်ဟာအတိတ်ပဲရှင်းလင်းဖွင့်ဆိုပေးခဲ့ပြီးဖြစ်ပါတယ်လူသက်ကောင်ကြီးလို့ဆိုရမယ်ဒါဝိဒ်လူအေယာမလူကြီးတယောက်ဟာတောင်းမအဖဖျားသခင်ကိုကိုးကွယ်ရမှဘယ်အရာဟာသာလျှင်အရေးအကြီးဆုံးဖြစ်တယ်လဲဆိုတာကိုသူရဲ့52ခုမြောက်သောစာလံတဲကဖော်ပြခြင်းအရာအခုလိုရှင်းလင်းပြတ်သားစွာကျွန်တော်တို့ကိုတင်ပြပေးခဲ့ပါတယ်52ခုမြောက်သောစာလံဖြစ်ပါတယ်52ခုမြောက်သောစာလံမဟုတ်ပါဘူး52ခုမြောက်သောစာလံ၏အငယ်14မှ18အတွင်မှကြည်ပါ။အိုဖျားသခင်အကျွန်ုပ်ကိုကယ်တင်တော်မူသောဖျားလူအသက်ကိုတတ်ခြင်းအပြစ်နှင့်အကျွန်ုပ်ကိုကင်းလွတ်စေတော်မူပါ။တရားသဖြင့်စီရင်တော်မူခြင်းကိုအကျွန်ုပ်၏ရှားသည်ရှင်လန်းစွာသိခြင်းဆိုပါမည်။โอ้ทาวยะพะยะอะจนุอินึกกูพ่นดอมูบากုံเจซูดอกูฉิม่วนอยู่มั่วสุบามิยิปูซอจิงกูอโลรอมะชิโตมะหุหิยิปูซอบามิมีชุดอยิปูซอจิงกูเป็นเนตเตดอมมูพะยาทะคินเนตเตดอมูดอยิมูกาจูเป้ดอสึกเปดีโอพะยาทะคินโกรอทีจูเป้จีม่วดอนะลุงกูญิ้นเป้ดอมมูดับบาเตเมษวยอะกุซุยิဣဒရီလာလူမျိုးတော်တို့ရဲ့အေယာမအာနေချက်တွေကိုဟောရှေရဲ့မှတ်တမ်းတွေဟာဖော်ပြပေးနေပါတယ်။မင်းတို့ဟာနွားတွေသိုးတွေစိတ်တွေသာတကောင်ပြီးတကောင်သတ်ပြီးတော့ငါ့ကိုပူဇော်နေကြတယ်။ငါလူကျင်တဲ့သနာချင်းကယူနာစိတ်မေတ္တာသဘောတွေတို့ခေါင်းပါနေပြီ။မိဖို့ကြီးတွေနဲ့မင်းတို့ပူဇော်သမျှတွေဟာလေတဖွားဖွားနဲ့ညှော်တာကလွယ်လို့အပူပဲ။မဖြစ်လဲဆိုရင်အဖဖျားသခင်ကိုမင်းတို့ကြောက်ရွံ့ခြင်းအရှင်းမရှိကြဘူး။ဒါကြောင့်မင်းတို့ပညာမဲ့များဖြစ်ကုန်ကြပြီတဲ့ဟုတ်ပါတယ်ဟောရှိအနာဂတ်တိဟာပညာဆိုတဲ့ဝေါ်ဟာရကိုအချိန်ချင်းသုံးဆွဲလိရှိတဲ့အတိုင်းပဲဒီနေရာမှာထူးထူးကဲကဲထပ်မံဖော်ပြခြင်းလို့ကျွန်တော်ဆိုခြင်းပါတယ်ဟောရှိအနာဂတ်တိကျမ်းအခန်းကြီး6အငယ်98ရစ်ပူဇော်ခြင်းအကျင့်တဲ့သနာခြင်းဂယုဏအကျင့်ကို၎င်းမိရှုရာရစ်ပူဇော်ခြင်းတဲ့ဘုရားသခင်နှင့်ကျွန်းဝင်ခြင်းကို၎င်းငါနှစ်သက်၏သူတို့သည်အာဒံကဲ့သို့ပရိညင်ကိုကျူးလွန်ကြပြီနေရင်းအရ၌ငါတစ္ဆာကိုဖျက်ကြပြီဂီလမျိုးသည်အတ္တမပြုသောသူတို့နေရာဖြစ်၍လူအသွေးနှင့်စွန်သောခြေရာများ၏အာဒံကဲ့သို့ပရိညင်ကိုလွန်ကျူးကြပြီတဲ့ဒါပါသဘောလေဒီနေရာမှာအာဒံဆရာဟာလူအဖွဲ့အစည်းတစ်ခုလုံးကိုကိုစားပြုထားကြောင်းသတိပြုဖို့လိုပါတယ်ဟုတ်ပါတယ်အာဒံဆရာဟာအာရန်တယောက်သေးကိုမဆူလို့သလိုအေဝတယောက်သေးကိုလည်းမဆူလို့ပါဘူးအဲ့ဒီအချိန်မှာဣသရီလာဆိုတဲ့လူမျိုးဟာလည်းမပေါ်ထွန်းသေးပါဘူးဒါကြောင့်မလို့ဣသရီလာလူမျိုးတစ်ခုတည်းတည်းလည်းမကတဲ့လူလောကကြီးတစ်ခုလုံးကိုဖော်ကျူးလိုက်ခြင်းဖြစ်ပါတယ်ကဘာတစ်ခုမိသားစု လူသားအလုံးအကျုံးဝင်အောင်ဖော်ပြလိုက်တဲ့အချက်ဖြစ်ပါတယ်မိတ်ဆွေအပေါင်းတို့ခမညာနေလချိန်မှန်ပြေသောခရီးယေရှုသည်စိုးစံတော်မူ၏အဲ့ဒီလိုအစချီးထားတဲ့မြန်မာလူဓမ္မတိချင်းစာအုပ်ထဲကအမှတ်စဉ်360မှာနိဂုံးအပိုက်ကလေးဟာအခုလိုဖော်ပြထားပါတယ်ယောဂါပျောက်စီတကူတော်အားဖြင့်သေခြင်းအမင်္ဂလာပယ်ရှင်အာဒံဤသားအမျိုးမျိုးတို့သည်အကျွတ်တရားကိုရနိုင်၏တဲ့ဒီတချင်းကလေးဟာအတော့ကိုဆိုလိုကောင်းတဲ့တချင်းဖြစ်ပါလေအလွန်မြိုင်ဆိုင်ပါလေတချင်းထဲမှာအလွန်အရေးကြီးလာတဲ့ဓမ္မရေးသတိတန်ဝေကကိုပေးစွန့်လျက်ရှိနေပါလေကျွန်တော်မိတ်ဆွေတို့လူသားအပေါင်းတို့ဟာအပြစ်သားတွေမှုလို့သေတော့သေကြရမှာအမှန်ပဲဒါပေမဲ့ကျွန်တော်အားလုံးတို့ဟာခရစ်တော်အားဖြင့်အဲ့ဒီသေခြင်းဆိုတဲ့သေခြင်းတရားရဲ့အစဖြစ်တဲ့အပြစ်ယောဂါဇိုးကြီးကနေပြီးတော့လွတ်မြောက်နိုင်ခွင့်တနည်းအားဖြင့်သေးချင်းမြစ်စုမှာကိုအောင်မြင်နိုင်ခွင့်ရှိတယ်ဆိုတဲ့အချက်ကိုဒီအပိုင်းဟာရှင်းလင်းပြသစွာဖော်ပြပေးနေပါတယ်အဲ့ဒီအတိုင်းပါပဲသေချင်းအမှတ်စဉ်တရားကြပြန်တော့လေကျွန်တော်တို့သိဆိုနေမကြတဲ့သေချင်းဒါပေမဲ့အာဒံဆိုတဲ့ဝေါ်ဟာရနဲ့ပဲလူဘဝနွယ်ဝင်အာဒံအမျိုးမှန်တရွေ့မှာမျော်လင့်ကြရဲ့လို့ကယ်တင်ရှင်သခင်ခရစ်တော်သာရှိတယ်ဆိုတာကိုစက်ဆူထားကြောင်းကိုဖော်ပြထားပါတယ်အာဒံအားဖြင့်လူတို့သည်သေဆုံးခြင်းသို့ရောက်ကြ၏မြော်မြင်ရန်မရှိစဉ်တွင်သားတော်မြတ်ကောင်းကင်ဘုံရှင်သက်ရှင်လန်းကိုဖွင့်ခြင်းဟာကြွတော်မူသည်ယုံကြည်ကြပါတဲ့အဲ့ဒီလိုတင်ပြထားခြင်းဖြစ်ပါလေတခါဆက်လက်ပြီးတော့အဲ့ဒီဟောရှိအနာဂတ်တီအဖြစ်တွေ့ရတဲ့အချက်ကတော့နေရင်အရ၌ငါသစ္စာကိုဖြတ်တယ်ဂိလန့်မြို့ဟာသစ္စာပေါက်တည်အများကြီးရှိတယ်အဲ့ဒီအရတွေဟာသွေးစွန့်နေတယ်တဲ့နှုတ်ကပတ်တော်ရဲ့ဖော်ပြချက်ကအဲ့ဒီလိုပါမိတ်ဆွေဒါဟာအလွန်ကောင်းမွန်တဲ့လင်္ကာရအဖွဲ့အနှဲ့တွေလို့ကျွန်တော်အနေနဲ့ခံယူပါရယ်အရေးနေနေအခက်ချိုးချိုးဆိုတဲ့အဖြစ်တနေကောင်းကောင်းမွန်မွန်နေထိုင်စားသောက်ရတဲ့အမွေခံရအရနို့နှင့်ပြားရီစီးဆင်းပါရယ်ဆိုတဲ့တိုင်းပြည်ကြီးပဲအဲ့ဒီလိုအရမျိုးမှမကြောက်မကြမတောက်မတာငုတ်တုတ်ထိုင်ပြီးတော့စားနေရတဲ့အချိန်သူတို့စီကနေတဆင့်အဖဖရာသခင်ရဲ့မေတ္တာတော်အကြောင်းကိုသူများတွေကမြင်ရတယ်ပဲမရှိဘူးသူများတွေစီကနတ်ရုပ်တွေကိုရွှေချပြီးတော့သူတို့ကယူလာတယ်ဒါကြောင့်လေအဖဖရာသခင်ဟာသူတို့ကိုအလွန်စိတ်နာပြီးတော့စွန့်ပစ်ပြီးတော့ရှောင်ခွာတယ်ဆိုတဲ့သဘောတရားတွေကိုအထက်ပိုင်းဒီမှာကျွန်တော်တို့တွေ့ရခြင်းပဲဖြစ်ပါတယ်။ဟုတ်ပါတယ်။အဖဖရာသခင်ကိုရှာတော်လဲမတွေ့ရတဲ့။အထက်ပိုင်းကကြမ်းတစ်ချက်မှာဆိုခဲ့ပြီးပြီ။အဲ့ဒီလိုပဲ။ငါမျက်နှာကိုမရှာမိတိုင်အောင်ငါသည်ကိုနေရာသို့ပြန်သွား၍နေမည်တဲ့။မဝေးသေးသောသင်ခန်းစာမှာကျွန်တော်တို့ကြားခဲ့ရပါတယ်။ဒါနဲ့ပတ်သက်ပြီးတော့အဖဖရာသခင်ဟာလူကိုစွန့်မထားဘူးဆိုကွာ။လူသားတို့နဲ့အတူရှိတယ်ဆိုကွဘယ်နဲ့အခုကျတော့ရှာလို့တောင်မတွေ့သူ့ဖာသာသူရှောင်နေမယ်ဆိုပါလားဆိုပြီးတော့ဇကတင်းဆိုမှာကိုလည်းကျွန်တော်မလိုလားပါဘူးအဲ့ဒီလူသားဇကနာထိုးမယ်ဆိုရင်တော့လေဟောရှိအနာဂတ်တိကျန်စကားအချင်းချင်းနဲ့ပဲပြန်ပြီးတော့ကိုက်ညှိကြည့်ဖို့လိုပါလိမ့်မယ်ဟုတ်ပါတယ်အထက်ကကျွန်တော်ဖော်ပြခဲ့တဲ့အချက်တွေဟာဟောရှိအနာဂတ်တိကျန်အခန်းကြီး9ထဲမှာတွေ့ခဲ့ရတဲ့အဖဖျားသခင်ရဲ့စိန်ကားတော်မူခြင်းအသံပလန်တွေလို့ကျွန်တော်တို့တွေ့နိုင်ပါလိမ့်မယ်ဒါပေမဲ့အဲ့စင်ကားတော်မူခြင်းမတိုင်ခင်အခန်းကြီး၄ထဲကလူလိမ္မာဣသရီလကြီးတွေရဲ့လုပ်ပုံကိုအရင်စပြီးတော့ကြည်ကြပါအောင်။အိုးဣသရီလအမျိုးသားတို့ထာဝရဘုရား၏အမိန့်တော်ကိုနားထောင်ကြလော့။ထာဝရဘုရားသည်ပြည်သူပြည်သားတို့နှင့်တရားတွေ့မှုရှိတော်မူ၏။အကြောင်းမူကားသူတို့သည်တစ္ဆာမရှိဂယုဏမရှိဘုရားသခင်ကိုမသိကြ။ကျိန်ဆဲခြင်းမှုသားစကားကိုပြောခြင်းလူအသက်ကိုသတ်ခြင်းသူ့ဥစ္စာကိုခိုးခြင်းသူမယားကိုပြစ်မှားခြင်းတို့နှင့်အစီအတာမရှိတဲ့အဲ့ဒီတိုင်ပါပဲအဲ့ဒီဟောရှိအနာဂတိကျမ်းအခန်းကြီး၄ရဲ့အလယ်ပိုင်းမှာပဲအခုလို့ဆက်ပြီးတော့တွေ့နိုင်ပါသေးတယ်သူတို့သည်စား၍မဝရကြမတရားသောမေထုံကိုပြုတ်၍သားသမီးကိုမဖွားမြင်ရကြအကြောင်းမူကားစိတ်နှလုံးကိုရစ်မှူးစေတတ်သောကာမဂုဏ်၌ပျော်မွေ့ခြင်းစပြည့်ရည်နှင့်သေရည်သရက်ကိုတောက်ခြင်း၌မှီဝဲသောကြောင့်ထာဝရဘုရားကိုစွန့်ပစ်ကြပြီငါလူတို့သည်သစ္စာနှင့်တိုင်ပင်တတ်ကြ၏သူတို့ဤတောင်ဝေးသည်အကြံပေးတတ်၏ကိလေသာစိတ်အာကြီးသောကြောင့်သူတို့သည်လမ်းလွှဲ၍မိမိတို့ဘုရားသခင်ထံမှမနေမှားယွင်းတတ်ကြ၏ဂိုင်းအဖဘုရားသခင်ကိုဘသူကအရင်စပြီးတော့စွန့်ပစ်တယ်အဖဘုရားသခင်ထံမှကိုယ်ကိုမနေနိုင်သူတွေဟာဘသူတွေဖြစ်တယ်ဆိုတာဟာရှင်းနေအောင်တွေ့ရပြီဝိညာဉ်တော်ကိုစိတ်မနာကြစေနဲ့ဆိုတဲ့ဩဝါဒစကားတွေကတင်ရှင်လွန်မသွားပါနှင့်ဆိုတဲ့တည်ခြင်းစာသားတွေကျွန်ုပ်ဤကိုခန္ဓာသည်ကိုတော်ကိုလွန်းစွတ်ပါ၏ဆိုတဲ့ဆာလံတေးကြပြတွေဟာအဖဖျားသခင်ကဘလောက်အနာမှာရှိနေနေ အပြစ်တရားရဲ့အတိုင်းအဆပေါ်မှာမူတည်ပြီးတော့ကိုဟာဝေးကွာသွားနိုင်တယ်ဆိုတဲ့ချွင်းချက်ကိုသတိရစေတယ်။အဲ့ဒီလိုဖြစ်ရခြင်းအပေါင်းတို့ဟာလေကိုတို့ဘက်ကသာတာဝန်ရှိခြင်းဆိုတဲ့သစ္စာတရားကိုမိမောင်းထိုးဖော်ပြပေးနေပါလေ။အဲ့ဒီလိုပါပဲ။ဂိလန်မြို့မှာအဓမ္မအမှုတွေများနေတယ်။သွေးစွန်းသောခြိယာတွေရှိနေတယ်ဆိုရဟာလေ။ရှောလမုန်မင်းကြီးရဲ့ခေတ်အထိအလွန်ရေကန်မြေကန်ကောင်းခဲ့တဲ့အရာဖြစ်ခဲ့တဲ့ဂိလန်ဆိုရဟာဘလောက်အထိဟောရှိတို့ခေတ်မှာပျက်စီးနေပြီလဲဆိုတာကိုသိသာစွာဖော်ပြပေးနေပါလေ။ဘယ်လိုပဲဖြစ်ဖြစ်ပါမိတ်ဆွေ။အခုဟောရှိရဲ့အနာဂတ်ဖော်ပြချက်အပေါင်းတို့ဟာလောလောဆယ်ပြင်မှားခြင်းအပြစ်တို့နဲ့လောလောဆယ်ရင်ဆိုင်ရမယ့်အပြစ်စီရင်ခြင်းတွေကိုအဓိကထားပြီးတော့ဖော်ပြပေးနေတယ်။လောကလူပေါင်းအပြစ်ထောင်၌ရှောင်ဆွဲမရအကျဉ်းကျပြီးဣဒရေလသမိုင်းအပြစ်ရိုင်းကိုတိုင်းဆမဲ့စွာသင်ခန်းစာဟုတမာကျမ်းတွင်ကပီးတင်သည်စင်ဆက်အောင်မေဘွယ်တကားလို့ကျွန်တော်အနေနဲ့တင်စားခြင်းပါတယ်။အဲ့ဒီလိုယင်းနှင့်ဘွယ်ရာလူသမိုင်းအစိတ်အပိုင်းကိုအတိကျရထားပြီးတော့ဖော်ပြနေတယ်။အပြစ်ဇာတိပဂရိဆွဲဆောင်ရာအရက်ကိုအမြဲလိုက်ပါသွားလို့သူလူသားအလုံးတို့ကိုကိုကိုကိုဆင်ခြင်နှလုံးသွင်းနိုင်အောင်ပြန်လဲစစ်ဆေးပြီးတော့ပြုပြင်နိုင်အောင်တွန်းအားပေးနေတယ်လို့ကျွန်တော်အနေနဲ့လေးနဲ့စွာတင်ပြခြင်းပါတယ်။အသက်ရှင်ကြလိမ့်မည်။ပညာကိုလည်းရကြလိမ့်မည်။ထာဝရဘုရားကိုသိခြင်းဟာလိုက်ရှာကြလိမ့်မည်။ထွက်တော်မူခြင်းသည်နတ်နဲ့ကဲ့သို့ဖြစ်လိမ့်မည်။ရွာသောမိုးနှင့်မြေအပေါ်သို့ရွာသောနောက်မိုးကဲ့သို့တက်ရောက်တော်မူလိမ့်မည်ဆိုရက်နတ်နဲ့ခင်ကလေးတစ်ခုကိုအဖဖျားသခင်ဟာပြင်ဆင်ပေးနေတာတော့အမှန်ဒါပေမဲ့အဲ့ဒီကျေးဇူးတော်နတ်နဲ့ခင်နဲ့ကောင်းကြီးမင်္ဂလာမိုးရီတို့ကိုမခံစားရခင်အချိန်မှာအိုအေဖရိသင်၌အဘယ်သို့ငါပြုရမည်နည်းအိုယူဒာသင်၌အဘယ်သို့ငါပြုရမည်နည်းသင်တို့ကြည်ညိုသောစိတ်သည်နတ်နဲ့မိုးတင်ကဲ့သို့၎င်းစောစောပျောက်တတ်သောနှင်းကဲ့သို့၎င်းဖြစ်၏ဆိုတဲ့သဘောတရားအတိုင်းပဲကျွန်တော်များအပြစ်သားလူသားအပေါင်းတို့ရဲ့စိတ်ဓာတ်တွေဟာဣတရီလာတို့နဲ့မယိုးမဆွဲအတူတကွဖောက်ပြန်နေလေရှိတဲ့အကြောင်းလေးစားစွာတင်ပြလိုက်ပါရစေ
။ဒေါက်တာထွန်းမြတ်ရေးအစီအစဉ်တင်ဆက်တဲ့တင်ပြရတော့တမချန်းအစီအစဉ်ဖြစ်ပါတယ်။နောက်တစ်ချိန်အစီအစဉ်မှာခရီးရန်တမချန်းရဲ့ဓမ္မဟောင်းချမိုင်းတွေကဟောရှိနဂတ်တီချန်းအခန်းကြီး9ကိုလေ့လာမှာဖြစ်တဲ့အတွက်စောင့်မျှော်နားဆင်နိုင်ပါတယ်။